ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့ခီးတဲ့တင်ကရုသင်္ဘောမိလောင်သွားခဲ့တဲ့အတွက်အနည်းဆုံးလူ32ယောက်သေဆုံးခဲ့ပြီးနောက်230ကိုကယ်တင်ခဲ့ရတယ်လို့အာနာပိုင်တွေကဒီနေ့မတ်လ30ရက်နေ့မှာပြောလိုက်ပါတယ်။ The Lady Mary Joined 3လို့နာမည်ပေးထားတဲ့အဲ့ဒီကရုသင်္ဘောဟာမင်ဒါနာဟိုကျွန်းစင်ဘောင်ကမြို့ကနေဆူလူခရိုင်ဂျိုလိုကျွန်းကိုသွားနေစဉ်ဘော်ဒူးနေညကမိလောင်ခဲ့တာကြောင့်ခီးတွေတွေကရေထဲကိုခုန်ချကုန်ကြတယ်လို့အရေးပေါ်ကိစ္စရေးဌာနရရှိသူဖြစ်သူ Nixon Alonso ကပြောပါတယ်ဘလူးဘလူးကျွန်းအရောက်မှာဖြစ်သွားခဲ့တဲ့အဲ့ဒီမိလောင်မှုကြောင့်ခီးတွေ195ဦးနဲ့ Ferry ဝန်တန်း35ဦးတို့ကိုဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့နဲ့တန်ခါတွေကကယ်တင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်တိဆုံးတဲ့ရုံလောင်း32လောင်းကိုတရှိခဲ့ပြီးအဲ့ဒီထဲ18ယောက်ကတော့၄ပိစက်တက်ဆင်ထားတဲ့အခန်းထဲတွေ့ခဲ့တာဖြစ်တယ်လို့ပါစီလီယန်ပြည်နယ်အုပ်ချုပ်ရေးမှူး James Sullivan ကပြောပါတယ်။သင်္ဘောပေါ်ပါလာတဲ့ခီးတွေရေအတွက်စင်က205ဦးရှိတာကြောင့်ပျောက်ဆုံးနေသူဟာဒီချမ်းမကများနိုင်တယ်လို့လည်းပါလက်စီယန်ပြည်နယ်အုပ်ချုပ်ရေးမှူး James Sullivan ကဆက်ပြောပါတယ်။ကျွန်းစုပေါင်း 9,000 ကျော်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်နိုင်ငံမှာကောင်းမွန်တဲ့ရေချောင်းပူဆောင်ရေးစနစ်မရှိတဲ့အပြင်ခီးတွေတင်ကရုသင်္ဘောပေါ်စီကံတကြထိမ့်သိမ်းကြမ်းမတ်မှုတွေမရှိတာကြောင့်လိုအပ်တဲ့ခီးတွေကိုပိုတင်ဆောင်လေးရှိပြီးမကြာခဏတိမ်ပေါက်လေးရှိကလူတွေများပြားလဲတိတ်ဆောက်ရလေးရှိပါတယ်ခင်ဗျ